မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာဖိတ်ဖို့ဆွေးနွေးနေတာကထူးထူးခြားခြားဖိအားတိုးမြှင့်လိုက်တာလို့သုံးသပ်သူတွေကဆိုပါတယ်မြန်မာနိုင်ငံအတွက်အာဆီယံဘုံသဘောတူညီချက်၅ချက်အတွက်တိုးတက်မှုမရှိသေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ရဲ့ဝေဖန်မှုအပြီးဖြစ်လာတဲ့အခုဆွေးနွေးမှုကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးသံအရဝန်ယူဆုတ်ကဒီကနေ့သတင်းတော်တွေကိုထုတ်ပြောလိုက်တာပါဒီလ26ရက်ကနေပြီးတော့28ရက်နေ့အထိလုပ်မယ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ပြင်နေတဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးချက်ဟာဆုံးဖြတ်ချက်ဖြစ်လာမယ်ဆိုရင်ထိရောက်နိုင်တယ်လို့စင်ကာပူအခြေစိုက် ASEAN Yusuf Isat Institute အရှိတောင်အာရှလေးလာရေးဌာနကမတ်မိုးသူစားကဆိုပါတယ်ကိုဝင်းမင်းကသူ့အမြင်ကိုမေးတဲ့အခါမှာသူကအခုလိုစပြီးသုံးသပ်ပြပါတယ
်အာဆီယံအနေနဲ့အခုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့engagement ပုံမှန်ဆက်ဆံနေတဲ့အနေအထားကနေတစ်ဆင့်အခုဆိုရင်ပုံပြီးတော့ပြတ်ပြတ်သားသားတီတီရောက်ရောက်စကားမျိုးတွေတုံးလာတာကိုတွေ့ရတယ်ပေါ့နော်အခုဒီအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကလည်းဒီအောက်တိုဘာလကုန်ပိုင်းလောက်မှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးတွေအတွက်ပြင်ဆင်တဲ့အစည်းအဝေးတွေဖြစ်ပါတယ်အဲ့ဒီမှာလည်းဒီစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတက်ပြီးဒီလိုမျိုးနိုင်ငံသားရေးဝင်ကြီးအဆင့်အစည်းအဝေးမှာအဲဒီလိုမျိုးလေတံတွေထွက်လာပြီဆိုတဲ့အခါကျတော့အာဆီယံအနေနဲ့တူညီသဘောဆန္ဒဒီ5ချက် 5 point consensus ကိုအကောင့်ထဲပေါ်တဲ့နေရာမှာအာဆီယံဘက်ကနှောင့်နှေးကြံ့ကြာရခြင်းဒီအခုစစ်ကောင်စီဘက်ကနေပြီးတော့လည်းဒီအာဆီယံရေးဆက်ဆံရေးအဝန်အဝိုင်းကိုအသုံးချနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုတက်ရောက်နေတယ်ဆိုတဲ့အခါကျတော့အာဆီယံဒီဒါတန်တမန်နည်းအရငါတို့အယူမလုပ်ပါနဲ့တော့လို့ပြောတဲ့အနေအထားမျိုးရောက်နေပြီပေါ့နော
်ဟုတ်ကဲ့အခုလိုမျိုးဒီအာဆီယံအစည်းအဝေးတစ်ခုအဆင့်အထိပေါ့နော်လူသိရှင်ကြပြောလာတာမျိုးကထူးခြားတယ်လို့သုံးသပ်မိလား
Diplomatic pressure တစ်ဆင့်တက်လာတယ်လို့သုံးသပ်ရပါတယ်အရင်တုန်းကတော့လေဒီလိုအနေအထားမျိုးဆိုတာမပေါ်ပေါက်ခဲ့ဘူးလေအခုကတော့ Indonesian နိုင်ငံသားရဲ့ဝင်ကြီးကလည်းဟိုသတင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာဒီလိုပဲဒီ 5 point consensus သာသာသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်လာမှာလုံးဝတိုးတက်မှုမရှိဘူးဆိုတာကိုသူထုတ်ဖော်ပြောသွားတယ်မလေးရှားနိုင်ငံသားရဲ့ဝင်ကြီးကတော့ Twitter မှာရောသူပါလီမန်မှာရောဒီလိုမျိုးလာဆက်သွားနေမယ်တိုးတက်မှုမရှိဘူးဆိုလို့ရှိရင်တော့ဒီအော်တိုဘာလကုန်ပိုင်းမှာကျင်းပမယ့်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲတွေမှာစစ်ကောင်စီကိုစားပြုတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဖို့အနေထားတော့တော်တော်လေးခက်ခဲလိမ့်မယ်ဆိုတော့သူ့ရဲ့သုံးသပ်ချက်ပေါ့နော်အာဆီယံနိုင်ငံသားရေးဝင်ကြီးတဦးချင်းစီကတော့ပို့ပြီးတော့ထုတ်ပြီးပြောလာကြပြီပေါ့နော်ဒါပေမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကနေပြီးတော့မှချမှတ်လိုက်တယ်ဆိုတော့သဘောတူဆုံးဖြတ်ချက်ဆိုတာကတော့တရားဝင်ထုတ်ပြန်ကြေညာခြင်းရယ်လို့မတွေ့ရသေးပါဘူ
းဟုတ်ကဲ့အဲ့တော့ဒီအာဆီယံအစည်းအဝေးမှာအခုလည်းဒီနိုင်ငံသားရေးဝင်ကြီးအစည်းအဝေးမှာပေါ့နော်စပြီးတော့ဒီကိစ္စကိုဆွေးနွေးနေတဲ့အခါကျတော့မြန်မာစစ်ကောင်စီအနေနဲ့ပေါ့နော်အခုလိုပဲဒီဆက်ပြီးတော့တင်ခံထားမလားဒါမှမဟုတ်တုတ်တက်မှုတွေရှိလာအောင်တစုံတရာဖော်ဆောင်ပေးမယ်အလားလာကောမြင်မိလား
ဒီဘက်စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူကတော့ဒါအကျိုးတရားမှုရှိ၏မရှိ၏ဆိုတာမျိုးကိုတိတိပပပြောသွားတာတော့မသုံးသပ်မိသေးပါဘူးဒီလိုမျိုးပေါ့ summit ထိပ်သီးအစည်းအဝေးတွေအတွက်ပြင်ဆင်နေတဲ့အစည်းအဝေးဆိုတဲ့အခါမှာအခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံရဲ့နော်ဒီ 5 point consensus ကိုအကောင့်ထဲပေါ်တဲ့အနေအထားကလည်းတိုးတက်မှုရှိသလားမရှိဘူးလားဆိုတာလည်းဒီနိုင်ငံသားရေးဝင်ကြီးအဆင့်မှာပြီး progress ကိုဆွေးနွေးတာပေါ့နော်ဒီလိုအနေအထားမှာဒီလိုမှတ်ချက်တွေနိုင်ငံသားရေးဝင်ကြီးတွေတဦးချင်းစီကပေါ်ပေါက်လာတာကြည့်ရတာကတော့တရားဝင်ဆုံးဖြတ်ချက်တစ်ခုကိုအစည်းအဝေးမှတ်တမ်းမှာထုတ်ပြန်ကြေညာလိုက်ပြီဆိုလို့ရှိရင်တော့ဒါပိုလင်းနေသွားပြီပေါ့လေဒါပေမဲ့အရင်တော့ကနေစာလို့ရှိရင်တော့ဟိုမြန်မာနိုင်ငံအရေးကိစ္စကိုတိုးတက်မှုနှောင့်တင်းနေတာကိုအားမလို့အားမရဖြစ်တာကတော့ပို့ပြီးတော့အတန်တရာကျဲလာပါပြီ2008ခုနှစ်တုန်းကလည်းအာဆီယံဒီလိုပဲတက်ပြသားသားအဲဒီတုန်းကတော့မြန်မာနိုင်ငံကိုကိုစားပြုနေတာကတော့ဟို State Peace and Development Council ပေါ့နော်နိုင်ငံတော်အေဂျင်တာရရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကောင်စီခေါ်တဲ့ဒီ SPDC စစ်အစိုးရရဲ့ကိုယ်စားလှယ်နိုင်ငံသားရေးဝင်ကြီးကအဲဒီတုန်းကတော့ဥညာဝင်ပေါ့နော်အဲဒီမှာလည်းဒီ Nagis ကိစ္စနဲ့ပတ်သက်ပြီးတော့2008ခုနှစ်တုန်းကအာဆီယံနိုင်ငံသားရေးဝင်ကြီးတွေကမြန်မာနိုင်ငံကိုတော်တော်လေးပြတ်ပြတ်သားသားပြောခဲ့တဲ့ပုံစံတော့ရှိပါတယ်ဥပမာရှိပါတယ
်ဟုတ်ကဲ့အဲ့ဒီပုံမှာတော့မြန်မာဆွေဘက်ကနေပြီးတော့တိုးတက်အောင်လှုပ်ဆောင်ပေးခဲ့မှုရှိတဲ့အတွက်အခုတစ်ခေါက်မှရောအလားတူမျိုးဖြစ်လာနိုင်ဖို့မျှော်လင့်လို့ရနိုင်မှာ
2008တုန်းကစိုက်ကလုန်းနာဂစ်နဲ့အခုမြန်မာဖြစ်နေတဲ့အနေအထားကတော့တော်တော်လေးတော့ကွာတယ်ပေါ့နော်အခုဖြစ်နေတဲ့အနေအထားကနိုင်ငံရေးကြီးပွားရေးလူမှုရေးအရာကိုတကယ်ကိုအရေးကြီးနေတဲ့ crisis အနေအထားမျိုးဖြစ်ပါတယ်အဲ့ဒီတော့ဒီမြန်မာနိုင်ငံမြန်မာပြည်သူတွေရဲ့ရှေ့အနာဂတ် Adway go, di bidu rea sanda adway go, shenshu bido ma da, bobi abuse the boss on net, jala de kumyo, ro, kulu, bono, asian bega le bobi, jabja tata, bioso, so sha, rago, sepido, a shen, home net, dome solution, or jala de kutwa, no, 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 no,